တမြန်မာနယ်စပ်ကနေတဆင့်မြန်မာနိုင်ငံကိုပြန်သွားကြသူတွေက23ဦးမှာကိုဗစ် -19 ရောဂါကူးစက်ခံရတဲ့ဆိုတာသိရပြီးတဲ့နောက်သူတို့ဖြတ်ပြန်သွားခဲ့တဲ့ထိုင်းနယ်စပ်ဒေသတစ်လျှောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်တားဆီးရေးတိုးမြင့်လုပ်ဆောင်ဖို့ထိုင်းတာဝန်ရှိသူတွေကပြင်ဆင်နေပြီဆိုတာကိုပြောပြပါမယ်။ကျွန်မအေးအေးမှာပါ။မဲဆောက်မြောက်ဒီနယ်စပ်ကနေတဆင့်ပြန်သွားကြတဲ့မြန်မာရွှေပြောင်းလူသား23ဦးမှာကိုဗစ် -19 ရောဂါပိုးစစ်ဆေးတွေ့ရှိတဲ့အကြောင်းမြန်မာအစိုးရဘက်ကထုတ်ပြန်ခဲ့ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်တပ်ခရိုင်ပြည်သူ့ကျန်းမာရေးဌာနနယ်မြေအတွင်းကိုဗစ်ရောဂါပိုးကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေတိုးမြှင့်လုပ်ဆောင်ဖို့အတွက်ကျန်းမာရေးဒုဝန်ကြီးဒေါက်တာစာတစ်အဒူတေချာနဲ့ကျန်းမာရေးအဖွဲ့ဝင်တွေမဲဆောက်မြို့ကိုရောက်ရှိလာခဲ့ပါတယ်။ဒုဝန်ကြီးဟာဇွန်လ20ရက်နေ့မှာတော့မဲဆောက်မြို့ပိုင်းစစ်ဘက်ဝန်ထမ်းတွေနဲ့တွေ့ဆုံခဲ့ပြီးထိုင်းမြန်မာနယ်စပ်မှာကပ်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုကြဲကြဲပြင်းပြင်းတိုးမြှင့်လုပ်ဆောင်ကြဖို့ညှိနှိုင်းစည်းဝေးခဲ့ကြပါတယ်။ထိုင်းမြန်မာနယ်စပ်ချစ်ကြည်တရားနှစ်ကိုတွားရောက်ခဲ့တဲ့ကျမကြီးဒုဝန်ကြီးဒေါက်တာစာထက်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်။ဒီကဘာချုံเนี่ย ที่เป็นห่วงมากที่สุดก็คือว่าคือรัฐบาลได้สามารถควบคุมในทุกช่องทางได้แล้วไม่ว่าจะเข้ามาจากต่างประเทศ
နေဆက်လမ်းကြောင်းဝင်ထွက်တွေကိုတော့ကျွန်တော်တို့ထိန်းချုပ်ထားနိုင်ပါတယ်။တကယ်လို့တန်တရားရှိတဲ့လူနာဆိုရင်လဲစောင့်ကြည့်စင်တာတွေမှာထားဖို့အတွက်ကျွန်တော်တို့စီစဉ်ထားတာတွေရှိပါတယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းနိုင်ငံတက်ခရိုင်ဟာအိန္ဒိယမြန်မာနိုင်ငံနဲ့နေဆက်ချင်းရှေလျားစွာထိစပ်နေတာကြောင့်မြန်မာအလို့သမားတွေအသွားလာအဝင်ထွက်ရှိတဲ့ဒေသဖြစ်ပါတယ်။တက်ခရိုင်ထဲမှာရှိပြီးမြန်မာနိုင်ငံကထွက်ပြေးလာသူဒုက္ခသည်တွေခိုလုံနေကြတဲ့မေလအုံဖြံနှုဘိုးစတဲ့ဒုက္ခသည်စခန်းအတွင်းကနေထိုင်နေသူတွေကိုလည်းကပ်ရောဂါကူးစက်မှုတွေကိုစစ်ဆေးစောင့်ကြည့်နေပါတယ်။ဒါအပြင်တက်ခရိုင်တွင်းမှာမြန်မာရွှေပြောင်းလူသားမိသားစုဝင်ကလေးတွေအတွက်ဖွင့်နေထားတဲ့ပညာသင်ကြားရေးစင်တာ69ခုမှာလည်းဆရာမနဲ့ကျောင်းသားကျောင်းသူ 12,600 လောက်ရှိတာကြောင့်ကပ်ရောဂါကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုတွန်းမြင့်လှုပ်ဆောင်သွားမယ်ဆိုပြီးထိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အခုအခါမှာတော့ဒုက္ခသည်စခန်းတွေမှာရောရွှေပြောင်းစာသင်ကျောင်းတွေမှာပါအွန်လိုင်းနဲ့စာသင်ကြားဖို့အခြေအနေမပေးတာကြောင့်ဆရာမတွေကကလေးတွေကိုစာဖတ်ဝိုင်းလေးတွေလုပ်ပြီးစာသင်ကြားပေးနေရပါတယ်။လူစုလူဝေးကနေကိုဗစ် -19 ကပ်ရောဂါကူးစက်နိုင်တဲ့အန္တရာယ်ကြောင့်ထိုင်းနိုင်ငံမှာကျောင်းတွေပြန်မဖွင့်သေးသလိုရွှေပြောင်းစာသင်ကျောင်းတွေဒုက္ခသည်စခန်းကကျောင်းတွေလည်းပြန်ဖွင့်ခွင့်မရသေးပါဘူး။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။